Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ် February 22ရက်အင်္ဂါနံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြင်လိုင်းနက်မီတာ190kilohertz 1905ရုကနေဖန်ယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကျမတို့မြန်မာနဲ့ဒီနိုင်ငံတကာနောက်ဆုံးရသတင်းတွေကိုအရင်ဆုံးကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့
The arguments that we heard today from Myanmar repeat the same arguments that they made during the provisional measures phase. So these were the hearings that were held.
ဒါကတော့နိုင်ငံတကာဥပဒေကြီးနာရှင် Michael Becker က VOA ကိုပြောသွားတာပါ။မနေ့က ICJ နိုင်ငံတကာတရားရုံးမှာဒီဂမ်ဘီယာကမြန်မာပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့စတင်ကြားနာတဲ့အပေါ်မှာသုံးသက်ချက်အမြင်တွေကိုစုစည်းတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ blogger တွေပြောသမျှတက်တဲ့အောင်သတင်းလွှာစတာတွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ယူကရိန်းအရှေ့ပိုင်းကရုရှားဘာသာစကားတုံးနဲ့ဒုန်းစနက်နဲ့လူဟန့်စ်ဒေတာတွေကိုတီးခြားလွတ်လပ်တဲ့နိုင်ငံတွေဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်ပြီးနိုင်ငံရင်းတွင်မှာပဲအမေရိကန်သမ္မတအင်ဂျူကအဲ့ဒီဒေတာနှစ်ခုပေါ်အရေးယူတန်ခတ်မှုတွေချမှာဖြစ်ကြောင်းတင်းလာနေမှာပြောကြားလိုက်ပါတယ်အခုလိုသမရပူတင်ကြီးညာလိုက်တာကြောင့်ရုရှားသမရဟာယူကရိန်းကိုဝင်တိုက်ဖို့လုပ်နေပြီလို့အနောက်နိုင်ငံတွေရဲ့စိုးရိမ်မှုတွေတိုးလာနေတာပါရုရှားဘက်ကအခုလိုလှုပ်လာနိုင်တာကိုကြိုတင်မျှော်လင့်ထားပြီးဖြစ်တဲ့အတွက်ချက်ချင်းတောင့်ပြန်ဖို့လည်းအသင့်ဖြစ်နေကြောင်းသမရအင်ဂျူပြောခွင့်ရဂျန်ဆာကီကပြောပါတယ်သမရဘိုင်ဒန်ဟာမကြခင်မှာပဲသမရအမိန့်ချက်ကိုထုတ်ပြန်တော့မှာဖြစ်ပြီးဒီထဲမှာယူကရိန်းထဲမှာရှိတဲ့ဒီယန်နာလို့ခေါ်တဲ့ဒုန်းစက်ပြည်သူသမရနိုင်ငံနဲ့အလန်အားလို့ခေါ်တဲ့လင်ဟန့်စ်ပြည်သူသမရနိုင်ငံတွေနဲ့ကုန်သွယ်ရေးနဲ့ငွေကြေးအရာရောရင်းနှီးမြှုပ်နှံမှုအသစ်တွေပါမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုတားမြစ်တော့မှာဖြစ်ပါတယ်။ဒါအပြင်ယူကရိန်းကအဲ့ဒီဒေသတွေမှာတာဝန်ယူလုပ်ကိုင်နေသူတိုင်းကိုပါဒဏ်ခတ်မှုတွေချမှတ်ဖို့ညွှန်ကြားမှာလည်းဖြစ်ပါတယ်။တနင်္လာနေ့မှာရုရှားသမရကဒီနယ်မြေနှစ်ခုဟာယူကရိန်းကနယ်မြေတွေမဟုတ်တော့ဘူးလို့ကြေညာမဲ့အကြောင်းပြင်းထန်တဲ့ဂျာမနီခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်။တနင်္လာနေ့ရုရှားပြည်သူတွေကိုမင်းကွန်းပြောကြားရမှာလဲရုရှားသမ္မတကယူကရိန်းဟာသမိုင်းကြောင်းအရာရုရှားရဲ့အစိတ်ပိုင်းတစ်ခုသာဖြစ်ကြောင်းပြောကြားခဲ့တာပါ
Уважаемые граждане России дорогие друзья
ယူကရိန်းမှာဖြစ်ပွားနေတာဒါရင်ဟာရုရှားအတွက်ဘာကြောင့်အရေးပါလဲဆိုတာကိုပြောပြပါရစေ Donbas ဒေသရဲ့အခြေအနေဟာတိတ်ကိုဆိုးလာနေတာဖြစ်ပြီးယူကရိန်းဟာရုရှားရဲ့အင်ဂျင်ချင်းဖြစ်နေတာမကသမိုင်းကြောင်းရင်းချင်းမှုနဲ့ဘာသာရေးဆိုင်ရာတသားလေးဖြစ်နေတဲ့ဒေတာဖြစ်ကြောင်းပြောတော်တာပါယူကရိန်းကနေခွဲထွက်ဖို့အတွက်စ조사နေတဲ့ဒီဒေတာနှစ်ခုကိုရုရှားသမ္မတကအတိအမှတ်ပြုလိုက်တာဟာနိုင်ငံတကာဥပဒေကိုပြောင်းကျကျချိုးဖောက်လိုက်တာဖြစ်ကြောင်း EU ရဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဗန်ဒါလီယန်နဲ့ဥရောပကောင်စီအကြီးအကဲချားလ်စ်မိုက်ကယ်တို့ကပြောကြားလိုက်ပြီးမကြာခင်မှာပဲအမေရိကန်ကပါပူးပေါင်းပြောဆိုခဲ့တာဖြစ်ပါတယ်ယူကရိန်းအရှေ့ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပောင်းဝင်အပစ်ခတ်ရက်စဲချိုးဖောက်မှုတွေတိုးလာနေတာအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကအထူးစိတ်ပူနေကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျာရစ်ကပြောပါတယ်အထူးသဖြင့်အရက်ပြအခြေခံအဆောက်အအုံတွေနဲ့ဘေးလွတ်ရာထွက်ပြေးသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေမှုကြောင့်အရက်သားထိခိုက်တေဆုံးမှုတွေရှိနေတယ်ဆိုတဲ့သတင်းတွေအတွက်အထူးစိုးရိမ်တယ်လို့ပြောပါတယ်ဒါကြောင့်သက်ဆိုင်ရာဖွဲ့စည်းအားလုံးအနေနဲ့တင်းမာမှုတိုးလာစေတဲ့လုပ်ရက်တွေကျင်းညာချက်ထုတ်ပြန်မှုတွေကိုရှောင်ရှားဖို့လဲတောင်းဆိုလိုက်ပါတယ်။ဒါအပြင်ပြဿနာအလုံးကိုတန်တမာရေးနှိအရပဲဖြေရှင်းရမယ်လို့ပြောကြားလိုက်တာပါ။ကုလသမဂ္ဂအနေနဲ့ယူကရိန်းရဲ့လွတ်လပ်ရေးအချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုကိုကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ချထားတဲ့နိုင်ငံတကာအသိအမှတ်ပြုနယ်နိမိတ်ဘောင်တိုင်းနဲ့အပြည့်အဝသတ်မှတ်ထောက်ခံမှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားဟာယူကရိန်းကိုဝင်တိုက်တဲ့အခါမှာတပ်ပစ်ဖို့ဒါမှမဟုတ်အခြေစခန်းကိုပို့ဖို့ရထားတဲ့ယူကရိန်းနိုင်ငံသားစီးရင်တွေရှိနေတယ်လို့အမေရိကန်ကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲစီပေးပို့တဲ့စာမှာသတိပေးထားကြောင်းသိရတယ်လို့ AFP ကပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားကတန့်ရအလုံးရင်ချထားပြီး ဝင်တိုက်နိုင်တယ်လို့အမေရိကန်ကသတိပေးနေတယ်လို့ဒီလိုဝင်တိုက်ရင်လူခွင့်ချိုးဖောက်မှုဆိုင်ရာကတ်ကြီးဆိုက်လာနိုင်တဲ့အတွက်အထူးစိုးရင်ကြောင်းပြောကြားနေချိန်မှာပဲအခုလိုပေးပို့တဲ့စာကို EFD ကတင်းင်းလူနေမှာတွေ့ရတာလို့ဆိုပါတယ်ရုရှားတပ်တွေဟာငြင်းစင်းစွာဆန်းလာပြသူတွေဒါမှမဟုတ်ရုရှားကိုလက်မခံတဲ့အရဲသားတွေကိုတေးသေးလောက်တဲ့အထိလှုပ်ဆောင်နိုင်ခြင်းရှိကြောင်းကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ချလက်စီလိမ့်မှုပြီးစာပေးပို့ထားတယ်လို့ပြောပါတယ်ဒီစာကိုဂျန်နီဖာကုလရုံးချုပ်ကအမေရိကန်သံတမန်ကြီးဘတ်ရှီဗာနီယူခော့ကာကလက်မှတ်ရေးထိုးထားပြီးယူကရိန်းကိုရုရှားဝင်တိုက်ရင်ပြန်ပြီးဆွဲတာနှိမ့်ဆက်ညှဉ်းပန်းလာတဲ့အပြင်နိုင်ငံရေးတိုက်ခန်းတွေဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေကိုပြစ်မှတ်ထားနှိမ့်ကွက်တာတွေဖြစ်လာနိုင်တယ်လို့သတိပေးထားကြောင်းလည်းဖော်ပြထားပါတယ်တာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်မှာအမျိုးသားတွေပဲဥဆောင်နေပြီးသက်ဆိုင်ရာအဖွဲ့အားလုံးမပါဝင်ပဲလူမျိုးစုတစုကပဲကြီးစိုးနေတယ်လို့အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Tom West ရဲ့စနေနေ့ဝေဖန်ပြောဆိုကြတဲ့ပတ်သက်ပြီးဒါဟာမမှန်ကန်ကြောင်းသူတို့အနေနဲ့လက်မခံကြောင်းတာလီဘန်တွေကတနင်္လာနေ့မှာပြင်းပြင်းထန်ထန်ကာကွယ်ပြောဆိုလိုက်ပါတယ်။သူတို့အစိုးရအဖွဲ့ဟာအာဖဂန်လူမှုအတိုက်အဝန်းရဲ့မူပေါင်းနဲ့စံတမ်းမှုမူပေါင်းတွေကလိုအပ်ချက်တွေကိုသာထက်တွင်းစဉ်းစားတာဖြစ်ကြောင်းတာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်က VOA ကိုပြောပါတယ်။အမေရိကန်အထူးကိုယ်စားလှယ် Tom West ကသူဟာအာဖဂန်ကအမျိုးသမီးတွေရဲ့ခွင့်ရတွေကိုလေးစားဖို့တာလီဘန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပေမဲ့တာလီဘန်တွေဖွဲ့ထားတဲ့အစိုးရအဖွဲ့တွေမှာအမျိုးသမီးတယောက်မှမပါတယ်လို့လူမျိုးစုတစုပဲကြီးစိုးနေတာတွေ့ရတာကြောင့်ဒီအစိုးရအဖွဲ့နဲ့ပတ်သက်ပြီးမေးခွန်းထုတ်စရာတွေဖြစ်နေတယ်လို့ဂျာမနီနိုင်ငံမြို့နယ်လူမျိုးရေးညီလာခံမှစနေနေ့ကပြောကြားခဲ့တာဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါရရှင
်ဒီကနေ့မနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးပြောပြနေတာဖြစ်ပါတယ်ကျွန်တော်ညံဝင်းအောင်ပါရိုဟင်ညာမွတ်စလင်လူနည်းစုအပေါ်လူမျိုးတုံးတပ်ဖြတ်မှုလုပ်ရဆိုတာတွေကိုရပ်ဆိုင်းဖို့မြန်မာနိုင်ငံကတောင်းဆိုတာနဲ့အမှုနဲ့ပတ်သက်ပြီးပနမရှောင်လဲချက်တွေကိုတနင်္လာနေ့ကနယ်သာလန်နိုင်ငံတဟိတ်မြို့ကုလသမဂ္ဂနိုင်ငံတကာတရားရုံးဖြစ်တဲ့ ICJ မှာစတင်ကြားနာခဲ့ပါတယ်ဒီကြားနာပွဲမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ဆရာနာသိမ့်ပြီးတဲ့နောက် ICJ တရားရုံးမှာဘယ်သူကမြန်မာနိုင်ငံကိုကိုယ်စားပြုခွင့်ရှိတယ်လဲဆိုတဲ့အငင်းခုံနဲ့ပတ်သက်ပြီးသဘာဝတိတရားသူကြီးယိုဟန်ဒိုနိုကူကအကျဉ်းချုပ်ရှင်းပြခဲ့ပါတယ်ကုလသမဂ္ဂအထွေထွေညီလာခံကတော့အာဏာသိမ်းစစ်ကောင်စီကိုအတိမတ်ပြုမထားပါဘူးဒီတရားရုံးရဲ့စီရင်ပိုင်ခွင့်အပေါ်စစ်ကောင်စီရဲ့ကန့်ကွက်မှုတွေကို၄ရက်ကြာကြားနာသွားမဲ့အစီအစဉ်မှာတင်းနှံနေကြားနာမှုကပထမဦးဆုံးနေ့ဖြစ်ပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်ထွက်လာဖို့ကလာနေချီကြာမြင့်နေပါတယ်စစ်ကောင်စီကမြန်မာနိုင်ငံကိုတရားဝင်ကိုစားပြုခွင့်ရဖို့လိုလားနေပြီးစင်မြန်ရသားအစိုးရဖြစ်တဲ့ NUG ကတော့ ICJ တရားရုံးရဲ့စီရင်ပိုင်ခွင့်ကိုလက်ခံတယ်လို့မြန်မာနိုင်ငံကိုကိုစားပြုဖို့လည်းလိုလားနေတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေဆက်လက်ဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီအစိုးရဝန်ကြီးတွေရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ထိပ်တန်းအရာရှိအများအပြားကို EU ဥရောပသမဂ္ဂကတင်းနှံနေမှာတန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်လူပုဂ္ဂိုလ်22ဦးရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ပြီးခီးသွွာလာခွင့်တွေကိုလည်းပိတ်ပင်လိုက်တာပါဒါအပြင်နိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်လုပ်ငန်းတွေကိုလည်းကန့်သတ်ချုပ်ချယ်မှုတွေချမှတ်လိုက်ပါတယ်EU ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာတော့မြန်မာနိုင်ငံတွင်အကြမ်းဖက်မှုဆက်လက်အရှိန်မြင့်လာနေတယ်လို့ဒေသတွင်းရေရှည်ပဋိပက္ခအသွင်ဆောင်လာနေတဲ့အပေါ်လွန်စွာစိုးရိမ်မှုကြောင့်ဖော်ပြပါရယ်ဆရာနာသိန်းကြီးကဆားလို့မြန်မာနိုင်ငံကအခြေအနေတွေဟာဇက်တိုက်ဆိုသလိုဆွေးယုတ်လာတယ်လို့လည်းဆိုထားပါရယ် EU ကအခုလိုတန်ခတ်အရေးယူမှုအပေါ်လန်ဒန်အခြေစိုက်ဘာမားခင်ပင် UK အဖွဲ့ကလည်းကြိုဆိုလိုက်ပါရယ်အခုတန်ခတ်ပိတ်ဆို့မှုအသစ်ထဲမှာ MOGE ခေါ်မြန်မာရင်းနှီးတဲ့တဘာဝတန်ခွေလုပ်ငန်းကိုပထမအဆုံးအကြိမ်အဖြစ်အရေးယူလိုက်တာဖြစ်ပါတယ်ခင်ဗျာထိုင်းနိုင်ငံမှာအိုမီကရွန်ကိုဗစ်ကူးစက်မှုတွေပိုတိုးလာနေတာကြောင့်ကိုဗစ်ကူးစက်ပြန့်နှံ့မှုကာကွယ်တားဆီးနိုင်ဖို့အရေးပေါ်အစီအမံတွေပြင်ဆင်ထားကြပါလို့ပြည်နယ်89ခုကအုပ်ချုပ်ရေးမှုတွေကိုထိုင်းပြည်ရဲ့ဝန်ကြီးဌာနကတိုက်တွန်းလိုက်ပါတယ်ထိုင်းနိုင်ငံကကိုဗစ်ကူးစက်သူတွေတဲ့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာတဲ့သူတွေလည်းပါဝင်နေတဲ့အတွက်လူမောင်ကိုတွေနဲ့နိုင်ငံတည်းတရားမဝင်ဝင်ရောက်လာသူတွေသားစီကိုပါဆောင်ရွက်ဖို့ညွှန်ကြားထားတာဖြစ်တယ်လို့မြန်မာနိုင်ငံသားများပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကပြောပါတယ
်။အဲဒီနယ်အုပ်ချုပ်ရေးမှုတွေကြီးကိုညွှန်ကြားချက်တစ်ခုထုတ်ပြန်လိုက်တယ်။ အညွန်ကြားချက်ထမှာအချက်၃ချက်ပါတယ်။နံပါတ်၁ကတော့ပြည်내ဥဆောင်မှုတွေကနေကြားဆောင်ရဲတပ်ဖွဲ့ကင်းလေရေးလုပ်ငန်းတွေကိုပုံမှုအလေးထားလောက်ဆောင်ဖို့တဲ့။နံပါတ်၁ကတော့ရရွာတွေကိုစစ်ဆေးတာတွေပုံမှုလုပ်ဖို့။နံပါတ်၃ချက်ကတော့လူကုန်ကူးသူတွေတရားမဝင်ကြီးထိုက်သူတွေကိုတိတိယောက်အရေးယူဖို့ပေါ့
။ဖေဖော်ဝါရီလ၁၉ရက်နဲ့၂၀ရက်နှစ်ရက်တာကာလအတွင်းမြန်မာနိုင်ငံနယ်စပ်တွေမှာလူကုန်ကူးသူတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား၃၀၀လောက်အစုအပြုံလိုက်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံမှာကိုဗစ်ပေါ်စတဲ့စစ်ဆေးတွေ့ရှိသူတွေတိကျခွဲထားနေရမယ့်စီးမြင်အပါဝင်ကိုဗစ် -19 ဆိုင်ရာကန့်သက်သားမြစ်ချက်အားလုံးကိုလာမယ့်နိုဝင်ဘာ24ရက်နေ့ကစပြီးပြန်လည်ရုပ်သိမ်းတော့မှာဖြစ်ကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတင်းနှံလာနေမှာကြေညာလိုက်ပါတယ်။ဒါပေမဲ့လည်းကိုဗစ်အတည်ပြုလူနာဒါမှမဟုတ်ကိုဗစ်လက္ခဏာပြသူတွေနေမှာပဲတိကျဆက်နေတာကိုတော့အစိုးရကဆက်လက်အားပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကမီတင်ပါလီမန်မှာပြောသွားပါတယ်။ဒါပေမဲ့ APT ရဲ့နေ့ထိအိမ်ထဲမှာနေကြဖို့လိုလားတယ်လို့သူကဆိုပါတယ်။အဲ့ဒီခါကျရင်ကိုဗစ်ဆန်သက်စစ်ဆေးမှုအတွက်အစိုးရကထောက်ပံ့နေတာတွေကိုပြန်ဆိုင်တော့မှာဖြစ်တယ်လို့ဆိုပါတယ်။အထက်ကနိုင်ငံသမားတွေနဲ့သိပ္ပံပညာရှင်တွေကတော့အခုလိုကန့်သတ်မှုတွေဖယ်ရှားလိုက်တာဟာရောဂါကူးစက်မှုအသစ်တွေဖြစ်လာတဲ့အခါခြေရာခံစစ်ဆေးနိုင်မှုအားနည်းသွားစေမယ်လို့တတိပေးလိုက်ကြပါတယ်ခင်ဗျာ
။ဒါကတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြသွားတာပါ။အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရစေ။အခုတော့ဒီ ICJ နိုင်ငံတကာတရားရုံးမှာမနေ့ကဒီဂမ်ဘီယာနဲ့မြန်မာအမှုကိုစတင်ကြားနာစစ်ဆေးတာနေနဲ့ပတ်သက်ပြီးတော့ကျမတို့တင်ပြဖို့ရှိပါတယ်။ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာဘက်ကဆွဆွဲတင်ပြလာတဲ့အချက်တွေကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်က ICJ တရားရုံးမှာမနေ့ကရှောက်ထားခဲ့ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့မြန်မာနိုင်ငံအနောက်ဖက်ခြမ်းကပဋိပက္ခတွေကိုငြင်းငြင်းကြံကြံဖြေရှင်းနိုင်ဖို့ပိုင်းဖြတ်ကြိုးစားနေတယ်လို့လည်းတုံ့ပြန်ပါတယ်။ဒီအကြောင်းကိုတော့ကုသားညူဦးကစူးစီးတင်ပြမှာပါရှင
်။2019ခုနှစ်တုန်းက ICJ မှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်ဆွဲချက်တင်လာတဲ့အမှုကိုဒီကနေ့တကြောပြန်ပြီးတော့ကြားနာစစ်ဆေးပါတယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံကိုကူစားပြုပြီးတော့ ICJ မှာရှောက်လဲချက်ပြဖို့ကိစ္စမှာအငင်းပွားမှုတွေရှိခဲ့ပြီးတဲ့နောက် ICJ ကတော့မြန်မာစစ်ကောင်စီကိုပဲဖိကြားခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကကူစလေအဖွဲ့ခေါင်းဆောင်ဖြစ်တဲ့အပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကူဟလိုင်တက်ရောက်ပြီးတော့ဒုအဖွဲ့ခေါင်းဆောင်ကတော့ရှင်းလင်းချက်တော့တည်တာဦးဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကကနဦးချီပါချက်တွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုရဲဂမ်ဘီယာနိုင်ငံရဲ့ဆွတ်ဆုချက်နဲ့ပတ်သက်လို့ဘလို့မေးခွန်းမျိုးကိုမရှိလုံးဝတိကျလွတ်လပ်စွာပယ်ချထားတဲ့ပဏာမထွက်ဆိုချက်တွေပဲဖြစ်တယ်လို့ဥက္ကူကိုဆိုင်ကတရားရုံးကိုရှောက်ထားပါရယ်အထူးအချက်ကတော့ဒီမှုကို ICJ အနေနဲ့ကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့ဥက္ကူကိုဆိုင်ကပြောပါရယ
် One obvious point the fact that Myanmar argues that the court is without jurisdiction and that the case is inadmissible in no way means that Myanmar has no answer to the Gambia's case.
အတင်းရှားဆုံးချက်ကတော့ပြည်ဆိုင်ရာတရားရုံးအနေနဲ့ဒီမှုကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူးဒီမှုဟာတရားရုံးနဲ့အကျုံးဝင်တရားမှုမရှိဘူးလို့မြန်မာနိုင်ငံဘက်ကညှင်းဆုံနေတာပါဂမ်ဘီယာဘက်ကတင်ပြလာတာအပေါ်မှာဖြေဆိုစရာမရှိပါဘူးဆိုတော့အခုကိုထိုင်ကပြောတာပါနောက်ပြီးတော့ဒီပြဿနာအတွက်မြန်မာနိုင်ငံအနေနဲ့အင်းကြီးနိုင်ငံတွေနဲ့တနမယ်ရင်းနှီးရကျူးပန်းဖြစ်ရှင်းနေတယ်လို့လည်းတရားရုံးကိုအခုကိုထိုင်ကတင်ပြခဲ့ပါတယ
် The government of Myanmar is determined to solve these complex problemsthrough peaceful means of negotiation and reconciliation. Tripartite diplomatic discussions between Myanmar, Bangladesh and China has been undertaken for preparation of the process for repatriation to Rakhine State from Bangladesh.Working groups from Myanmar and Bangladesh
ဒီပြဿနာတွေဟာအိန္ဒိယနဲ့မြန်မာနိုင်ငံပေါ်ကိုလိုနီပြုခဲ့တဲ့ရောက်ဆက်တွဲကိစ္စရှုပ်ထွေးလွန်ပါတယ်။မြန်မာအစိုးရအနေနဲ့ကတော့ဒီပြဿနာတွေကိုသုံးဖွင့်ဆိုင်ငြင်းငြင်းချမ်းချမ်းနဲ့ဆက်ဆက်ရင်ကြားဆင်းမှုနည်းလမ်းတွေကနေဖြေရှင်းသွားမယ်လို့ပိုင်ဖြတ်ထားတာပါ။ Bangladesh ကဒုက္ခသည်တွေနေရာပြောင်းရေးအတွက်လည်းမြန်မာ Bangladesh နဲ့တရုတ်တို့နိုင်ငံတို့ကတန်တမာရေးရာဆွေးနွေးမှုတွေလုပ်နေပါတယ်။ Bangladesh နဲ့မြန်မာနိုင်ငံနှစ်နိုင်ငံသဘောတူညီထားချက်အရကိုယ်စိတ်ဆန္ဒအရပြန်လည်သူတွေပြန်နိုင်အောင်လို့နှစ်နိုင်ငံကြားနီးနီးကပ်ကပ်စီစစ်ဆောင်မှုတွေလုပ်နေပါတယ်ဆိုပြီးဥက္ကူလိုင်းကတင်ပြတာပါ။မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်တွင်2012နဲ့2019ခုနှစ်တွင်ရွန်ဂျာရီပေါ်ကျူးလွန်မှုဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာနိုင်ငံဘက်ကကျူးလွန်တာဆိုပြီးတော့ဂမ်ဘီယာဘက်က ICJ ကိုအမှုတင်ခဲ့တာပါ2019ခုနှစ်ပထမဆုံးကြားနာစစ်ဆေးမှုကတော့အဲ့ဒီတုန်းကနိုင်ငံရေးဝန်ကြီးဒေါ်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့ခုခံချီးပါခဲ့ပါတယ် အဲ့ချိန်တုန်းကတော့စစ်စစ်ဆဲဂျာကာလာမှာမြန်မာနိုင်ငံဘက်ကလိုက်နာဖို့ဆိုပြီးတော့ဂျာဖြတ်အစီအမံတွေကို SCG ကတတ်မှတ်ပေးခဲ့ပါတယ်။အဓိကချက်ကတော့အဖြစ်ပြက်မှာချက်လက်တွေကိုမဖြောက်ဖြက်နိုင်မှုနဲ့ဒုက္ခတွေတွေနေရပြန်ရေးကိစ္စပါ။လက်ရှိစစ်ကောင်စီအနေနဲ့ဒီဂျာကာလာအစီအမံတွေကိုလိုက်နာမှာဖြစ်တယ်လို့လည်းဥက္ကဋ္ဌဆိုင်ကပြောပါတယ်
။ The new provisional government of Myanmar is also committed to
ရာယီအစိုးရအသင်းအနေနဲ့တာဝန်ရှိမှုနဲ့ကြီးဂျာကာလာအစီအမံဆုံးဖြတ်ထားချက်တွေကိုလေးစားလိုက်နာသွားဖို့ပိုင်းဖြတ်ထားပါတယ်။ဒီအစီအမံတွေကိုလည်းလိုက်နာဆောင်ရွက်နေပါတယ်လို့ပြောသွားတာပါ။ဂျာကာလာအစီအမံတွေကိုလိုက်နာမယ်လို့အကူအညီကပြောပေမဲ့လည်း Ranger ဆိုတဲ့အသုံးထုံးနဲ့ပတ်သက်ပြီးတော့စစ်ကောင်စီကတော့လက်မခံပါဘူး။အခုဒီလျှောက်လွဲချက်မှာလည်း Ranger ဆိုတဲ့အသုံးထုံးကိုရှောင်ပြီးတုံးတာတွေ့ရပါတယ်။အကူအညီလျှောက်ထားပြီးတဲ့နောက်မြန်မာစစ်ကောင်စီကုစရေဖွဲ့တွေကနိုင်ငံတကာဥပဒေကျွမ်းကျင်သူတွေဖြစ်တဲ့ Dr. Stecker, Professor Delman နဲ့ Professor Cook တို့ကဥပဒေကြောင်းအရချိပါချက်တွေရှောင်လဲခဲ့ကြပါတယ်။အရင်တုန်းကမြန်မာနိုင်ငံဘက်ကဥပဒေကျိုးဆောင်ဖွဲ့ခေါင်းဆောင်ဖြစ်တဲ့ Mr. Shah ဘက်ကတော့ပြန်ပါမလာတော့ပါဘူး။ဒီနေ့ကြားနာမှုကတော့မြန်မာနိုင်ငံဘက်ကပထမအကြော့အဓိကရှောက်လဲချက်ပြီးတာဖြစ်ပြီးတော့မနေ့ကကြရင်တော့ဂမ်ဘီယာဘက်ကရှောက်လဲမှာဖြစ်ပါတယ်။အခုကျန်းမာရေးမတိုင်လေးမှာတော့ဂျာကာလာမျိုးသားညီမောင်အစုရအန်ယူဂျီအနေနဲ့ဒင်းလာရှင်းလင်းပွဲတရားပြုလုပ်ပြီးတော့မြန်မာစစ်ကောင်စီအနေနဲ့ကုစားပြီးတယောက်တာဘာကြောင့်ကက်ကွက်တယ်လဲဆိုတာကိုရှင်းလင်းပါတယ်။မြန်မာစစ်ကောင်စီဟာဒီပြဿနာတွေကိုမြန်မာနိုင်ငံကုစားပြုပြီးတော့ဖြေရှင်းနိုင်မဲ့သူမဟုတ်ဘူးလို့အန်ယူဂျီငွေကြေးဝန်ကြီးဒေါ်စင်မောင်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကိုတန်းညိုပါရှင်အခုလို ICJ နိုင်ငံတကာတရားရုံးမှာစီရင်ပိုင်ခွင့်ကိုမြန်မာကန့်ကွက်မှုအပေါ်မှာဥပဒေပညာရှင်ရဲ့အမြင်ကိုလည်းကြည့်ကြရအောင်ပါဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအပေါ်2019ခုနှစ်ကဆွဲဆိုထားတဲ့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုကျူးလွန်ချိုးဖောက်မှုဆိုတဲ့ဆွဲချက်ကိုတရားရုံးအနေနဲ့လက်ခံဖို့တင့်မတင့်မနေ့က ICJ တရားရုံးမှာကြားနာပွဲစတင်ပြုလုပ်ခဲ့တာပါမြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခုခံခြေပါချက်တွေဟာအရင် ICJ တရားသူကြီးတွေပယ်ချခဲ့တဲ့အချက်တွေနဲ့ကွာချမှုမရှိတဲ့အတွက်ဒီတစ်ချိန်မှာလဲမြန်မာဘက်ကအားသာဖို့မရှိဘူးလို့နိုင်ငံတကာဥပဒေပညာရှင် Michael Becker ကသုံးသပ်ပါတယ
် The arguments that we heard today from Myanmarrepeat the same arguments that they made during the provisional measures phase.
ဒီကနေ့ကျွန်တော်တို့ကြားခဲ့ရတဲ့မြန်မာဘက်ကခုခံခြေပါချက်တွေဟာအရင်2019ဒီဇင်ဘာလကရှောက်လဲခုခံခြေပါချက်တွေကိုပဲထပ်ပြီးတင်ပြခဲ့တာဖြစ်ပါတယ်။အဲဒီတော့က ICJ တရားရုံးမှာဂျာဖြတ်အရေးယူဆောင်ရွက်ချက်အစီအမံတွေချမှတ်တင့်မတဲ့ကျန်းနာပွဲလုပ်ခဲ့တာဖြစ်ပါတယ်။အဲဒီကျန်းနာပွဲမှာလဲမြန်မာဘက်ကအခွင့်အရေးရခဲ့တာကဂမ်ဘီယာကသူ့အပေါ်ဆွဲဆိုထားတဲ့ genocide အမှုကိုတရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးလို့ခြေပါခွင့်ရခဲ့တယ်လို့အရေးပေါ်ဂျာကာလာအစီအမံအတွက်အဆိုပြုချက်တွေကိုကန့်ကွက်ကြောင်းလျှောက်လဲခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုကျန်းနာပွဲမတိုင်ခင်ကတည်းကကျွန်တော်တို့တွက်ဆထားတဲ့အတိုင်းမြန်မာဘက်ကခုခံခြေပါချက်တွေဟာအရင်ကအတိုင်းပဲဖြစ်တာတွေ့ရပါတယ်။
2019ခုနှစ်က ICJ မှာခုခံလျှောက်လဲချိန်ကဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကာလဖြစ်နေတာပါ။အခု2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုစားပြုအဖွဲ့ကခုခံခြေပါရမှာတော့ကွာခြားချက်တချို့ရှိခဲ့တာနဲ့ပတ်သက်လို့ Michael Becker ကအခုလိုပြောပါတယ
် But what's different about it is that with the additional time that Myanmar has had and they have some new
ကွာခြားတာကမြန်မာဘက်ကအချိန်ပိုရခဲ့ပြီးတော့ရှေ့နေအစ်စ်တူလည်းရခဲ့တာပါနောက်ပြီးသူတို့အဓိကခုခံခြေပါထားတဲ့အချက်၄ချက်နဲ့ပတ်သက်လို့ဥပဒေကြောင်းအရပို့ပြီးကြဲကြဲပြန့်ပြန့်လျှောက်လဲခဲ့တာတွေ့ရပါတယ်
ဒါပေမဲ့ ICJ နိုင်ငံတကာတရားရုံးက2021ခုနှစ်ဇန်နဝါရီလမှာမြန်မာအပေါ်ချမှတ်ခဲ့တဲ့ဂျာဖြတ်အရေးယူစီမံဆောင်ရွက်ချက်များဆုံးဖြတ်ချက်အမိန့်ကိုကြည့်ရင်မြန်မာရဲ့ခုခံခြေပါချက်တွေကိုတရားသူကြီးတွေကပယ်ချခဲ့တာပါ။ဒါကြောင့်အခုကြားနာပွဲမှာမြန်မာရဲ့ရှောက်လဲချက်တွေမှာအားကောင်းပြီးထူးခြားပြောင်းလဲတဲ့အချက်တွေမတွေ့ရတဲ့အတွက် ICJ တရားသူကြီးတွေကပယ်ချနိုင်ဖို့အလားအလာရှိနေကြောင်း Michael Becker ကသုံးသပ်ပါတယ
်။ The courtrejected all of those objections that we're hearing again now and I think that it's quite like
အခု ICJ တရားသူကြီးတွေထပ်ပြီးကြားနာခဲ့ရတဲ့အချက်တွေဟာဂျာဖြတ်အရေးယူဆောင်ရွက်ဖို့အစီအမံတွေအတွက်ကြားနာပွဲမှာသူတို့ပယ်ချခဲ့တဲ့အချက်တွေကိုပဲမြန်မာဘက်ကပြန်ပြီးရှောင်လဲချက်ပေးထားတာဖြစ်ပါတယ်ဒါကြောင့်အခုတစ်ချိန်မှာလည်း ICJ တရားရုံးကပြန်ပြီးပယ်ချနိုင်မှုအလားအလာရှိနေပါတယ်
Michael Becker ဟာ ICJ နိုင်ငံတကာတရားရုံးမှာ2010ကနေ2014ခုနှစ်အထိလက်ထောက်ဥပဒေအရာရှိအဖြစ်၄နှစ်ကြာလုပ်ကိုင်ခဲ့သူဖြစ်ပြီးမြန်မာကိုအခြားနိုင်ငံတနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်လို့ ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့ကောင်းစဉ်နဲ့စာရန်ကို2018ခုနှစ်ကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်။အခုလက်ရှိ Ireland နိုင်ငံ Dublin ကTrinity College မှာဥပဒေဘာသာရဲ့ဌာနကလက်ထောက်ပါမောက္ခဖြစ် တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်မြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခုခံခြေပါချက်တွေနဲ့ပတ်သက်လို့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ
်ခြေပါလိုင်းလုံးမရဘူးဘာလို့လဲဆိုတော့သူတို့ကခြေပါနည်းနည်းလမ်းလည်းမရှိဘူးအဲ့ဒါကြောင့်မို့သူတို့ကတော့မဟုတ်တော့တော့ပြောတယ်အခုဘာပြောလဲအဲတခုအိုးဆိုဂွန်ဂျီကိုကလိုင်းကတော့ဘာပြောလဲအဲကုတ်မှာပြောတာကတော့အပြတ်တနာကိုပြည့်ပြည့်ရှိနေတယ်အဲ့ဒါကံပြအဲ့လိုမူတော့ကပြောပြီးတော့ဒါကရကံပြရဲ့ channel က complex ရှုပ်တွေ့ပြတနာတဲ့ဘာမှရှုပ်တွေ့ခင်ဗျားတို့တမတော်ကရှုပ်တွေ့အောင်လုပ်ထားတာပြတနာရှိမရှိနိုင်အောင်ရှုပ်တွေ့အောင်လုပ်ထားတာ this not a complex problem ပြ repatriation သူက repatriation အကြောင်းပြတာဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုပြန်ခေါ်လာဖို့ဘာလုပ်ထားလဲအခုဘယ်နည်းရှိပြီလဲလမ်းမထူရချာပြီအခုဘာမှမလုပ်သေးဘူးအခုလုံးနေပြီတဲ့အပိုင်လော့ပရောဂျက်တွေလုံးနေပြီတဲ့အဲ့တော့သွားညာသွားလိမ့်တယ်ကျွန်တော်တို့ရဲ့ case က very strong ခိုင်မာပါတယ်ကျွန်တော်တို့က case ကအပိုင်ကိုဘာမှမတည်ပါနဲ့အပိုင်ရှေ့ဘာမှမတည်ပါဘူးအကြောက်ဖြစ်တဲ့တရားသူကြီးတွေလည်းတည်ပါတယ်သူတို့အဲ့ဒါကြောင့်မို့လို့အပိုင်ကိုနဲ့ပတ်သက်လို့သူတို့ case ကိုယူတာ
ဒါကတော့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုပြောသွားတာပါအခုလိုဒီ ICJ မှာဂမ်ဘီယာကမြန်မာကိုဒီဆွဲထားတဲ့အမှုနဲ့ပတ်သက်လို့မနေ့ February 22ရက်နေ့ကပထမဆုံးနေ့ဖြစ်ကြားနာခဲ့ပါတယ်ဒုတိယနေ့ကတော့ February 23ရက်နေ့မှာကြားနာမှာဖြစ်ပြီးအဲ့ဒီနေ့မှာဂမ်ဘီယာကခုခံခြေပါမှာဖြစ်ပါတယ်တတိယနေ့ဖြစ်တော့ February 25ရက်နေ့မှာမြန်မာဘက်ကနေပြီးဒုတိယအကြိမ်ပြန်ပြီးခုခံခြေပါဖို့ရှိပြီးတော့စထုတ်ထားနေ့အဖြစ် February 28ရက်နေ့မှာတော့နှစ်ဖက်အပြန်အလှန်ခုခံခြေပါကြမှာဖြစ်ပါတယ်ရှင်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သခိုင်းတိုင်းဝင်းကြီးချုပ်ကမိုင်းဆွဲတိုက်ခိုက်ခံရတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်စကိုင်းတိုင်းဒေသကြီးတဲကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတဲ့ကဏီနဲ့မင်းကင်းတို့မှာနေအိမ်တွေထပ်ပြီးတော့မီးရှို့ခံရပါတယ်မင်းကင်းနယ်ထဲမှာနေအိမ်တရာနီးပါးမီးလောင်ကျွမ်းခဲ့ရတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်ကဏီဘက်မှာလည်းတနေ့လာနေ့အထိတိုက်ပွဲတွေဖြစ်နေပါတယ်ဒီအိုင်တောင်ရွာတဲကိုစစ်တပ်တွေဝင်ရောက်မီးရှို့ခဲ့ရမှာအရက်သားတိုက်ဆုံမှုတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ရင်းမပင်ဘက်မှာဆိုရင်လည်းစီရေးတက်မှမှုတွေရှိနေပြီးတော့စကိုင်းတိုင်းဝင်ကြီးချုပ်ရင်တန်းမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်ဒီအကြောင်းတွေကိုတော့ရန်ကုန်ကလာတဲ့တရင်ကိုကိုရဲမုံကပြောပြမှာပါ
။စကိုင်းတိုင်းဒေသကြီးရွယ်ကနေရာတော်တော်များများကိုစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းမှုတွေဆက်လုပ်နေပါဗျ။မင်းကင်းမြို့အပိုင်တဲကကုလေအနောက်ရွာကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီလ22ရက်မနက်အစောပိုင်းမှာဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့တဲ့အတွက်နေအိမ်တရာနီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါဗျ။တိုက်ပွဲဖြစ်တာမျိုးမရှိဘဲရွာထဲဝင်ရောက်မီးရှို့သွားခဲ့တာဖြစ်တယ်လို့ဒေသခံတူကအခုလိုပြောပြပါဗျ
။ကုလေရွာကအနောက်ရွာမှာလူလူပါတာမီးရှို့ခံရတယ်ဘာမှသက်သက်ချင်းဘာမှဆက်ဆက်ချင်းမရှိဘဲနဲ့မီးရှို့ခံတာပြစစ်ကောင်စီကလာပြီးဝင်ရှို့တာအိမ်ကြီးရေတွက်နေဆိုလို့ရှိရင်ဟောပေါ့တရားနဲ့နဲ့လောက်တော့ရှိသွားကြအခုကျန်တဲ့အိမ်တွေကကျန်နေမလောင်သေးပါဘူးလေမီးကမငြိမ်သေးဘူးပြဘယ်သူမှလည်းမငြိမ်သေးဘူးပြဝင်လာတဲ့သူမှန်လို့ရှိရင်လမ်းဒီမှာလက်နဲ့ကြည့်နေပြစ်တယ်ပြအဲ့မျိုးပြစ်နေ
မင်းကြီးနယ်ထဲမှာရှိတဲ့ခူးလေရွာအနီးပတ်ဝန်းကျင်မှာအရင်ကတည်းကထိတွေ့တိုက်ပွဲမရှိသလိုစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ဒေသခံကာကွယ်ရေးတပ်တွေလည်းလှုပ်ရှားမှုမရှိဘူးလို့ဒေသခံတွေကပြောပါရယ်။ကဏီမျိုးနယ်တဲကကြေးရွာတွေမှာတော့ချင်းသွင်းမြစ်ဘေးကမှုတ်ထောခြိုင်းစတဲ့ကြေးရွာတွေနာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တရင်လာနေအထိတိုက်ပွဲတွေဖြစ်ပွားနေပါရယ်။ကဏီနဲ့ဘူးတလင်ကြားကအဲ့ဒီနေရာတွေကိုဖေဖော်ဝါရီလ19ရက်စနေနေ့ကလေးကတိုက်ပွဲတွေစဖြစ်နေတာပါ။တရင်လာနေဖေဖော်ဝါရီလ22ရက်မနေ့လင်ယာကြီးအချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အနီးကအိုင်တောင်အနောက်ရွာကနေအိမ်အချို့ကိုစစ်ကောင်စီကမီးရှို့သွားတဲ့အတွက်နေအိမ်ထဲမှာရှိတဲ့အရက်သားတအူးမီးလောင်ကျွမ်းပြီးတိတ်ဆုံးခဲ့တယ်လို့ဒေသခံတူကပြောပြပါဗျ
။ခဏအိနောက်ကလေးကအဲဒီချိုင်းကိုအိုင်တောင်ကနေပြီးတော့မီးရှို့ရဲ့ချိုင်းကိုပြန်ပြီးသွားတာ။ရှို့ခင်ရတဲ့အိမ်ထဲကတွေ့လာ။ရက်ပေါ်ကျတယ်။တတိယဘဝဆိုတာမသိဘူး
။စစ်ကောင်စီတပ်တွေမီးရှို့ရာကြောင့်နေအိမ်ဆက်နှလုံးနဲ့အိမ်မွေးတရိတ်ဆန်တွေထားရှိတဲ့တဲတွေမီးလောင်ကျွမ်းသွားပြီးဒေသခံကြေးရွာသားအများအပြားလည်းထွက်ပြေးတိတ်ဆောင်နေကြရပါဗျ။အခုလိုကဏီနဲ့မင်းကင်းနယ်တွေကကြေးရွာတွေမှာတိုက်ပွဲဖြစ်ပွားပြီးနေအိမ်တွေမီးရှို့ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတရင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါတွေကတော့သခိုင်းနိုင်တွေကမင်းကင်းနယ်နဲ့ကဏီနယ်တွေမှာနေအိမ်တွေမီးရှို့ခံရတဲ့အခြေအနေတွေဖြစ်ပါတယ်။ရင်းမပင်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြား ထိတွေ့တိုက်ပွဲတွေဇက်တိုက်ရှိနေပါတယ်။တနင်္လာနေ့ကပဲနှောယိုးရွာအနီးမှာစစ်ကောင်စီခန့်စကိုင်းတိုင်းဝန်ကြီးချုပ်ရှင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့ပါတယ်။မိုင်းဆွဲတိုက်ခိုက်တဲ့အခြေအနေနဲ့ပတ်သက်လို့ရင်းမဲ့ပင်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါဗျာ။တနင
်္လာနေ့ညကျော်ပေါ့နော်။သူကကျွန်တော်ဒီမောင်းားနေပြီးတော့ရင်းမဲ့ပင်တပ်ကထွက်လာတယ်ပေါ့နော်။ကျွန်တော်ညလေအရှိတ်ပဲနှောယိုးရွာနန်းမှာဒီရင်းနှန်းကိုကျော်တော့မြန်မာပြည်ကကိုတက်ဖွဲ့ရနေပြီးတော့ကြားဖြတ်ပြီးတော့မိုင်းဆွဲတိုက်ဆိုင်နိုင်တယ်ပေါ့နော်။အဲ့မှာဒီမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မလို့ဒီရဲ့ဒီရှေ့ဆိုင်သားတွေနဲ့ဒီရဲ့တက်ဖွဲ့ဝင်အချို့ထိခိုက်ကြဆုံးမှုတွေရှိနိုင်တယ်။ဒီဘက်ကနေပြီးတော့ဒီ RPG တွေနဲ့ RPG တွေနဲ့ပေါ့နော်။နောက်ပြီးတော့ FDV နဲ့ပေါ့။နောက်တစ်ခုကဒီစစ်တပ်မော်တာတွေနဲ့တလက်ဆက်ပြတ်ခတ်ခဲ့တယ်ပေါ့နော်။ဒီလိုရဲ့ပြတ်ခတ်မှုကြောင့်ကျွန်တော်တို့တက်ဖွဲ့ဝင်တွေထိခိုက်ကြဆုံးတာတော့မရှိပါဘူး။ဒီကနေ့ဝင်ကြိုမြေကြိုအပြန်ကမှာတို့ကဒီရှင်နန်းနဲ့မလာပဲနဲ့ပေါ့နော်ရှင်နန်းနဲ့မသွားတော့ဘဲနဲ့မပြန်တော့ဘဲနဲ့သူတို့ဒီရိုင်းခေါ်ပြီးတော့သူတို့ပြန်တဲ့အဆင့်ဖြစ်သွားတာပေါ့နော
်တနင်္ဂနွေနေ့တုန်းကလည်းရင်းမပင်မြို့နယ်အရှိတ်ဖုံဝင်တောင်အနီးမှာစစ်ကောင်စီရင်းနှန်းမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်ရင်းမပင်နဲ့မြို့နယ်ချင်းကပ်နေတဲ့ပလဲမြို့နယ်တွေကကြီးရွာတွေမှာဆိုရင်လဲစစ်ကောင်စီကနေမြေရှင်းလင်းမှုတွေဆက်လုပ်နေပါတယ်အခုနှစ်ထဲမှာကိုပလဲမြို့နယ်တွေကကြီးရွာ6ရွာမီးရှို့ခံရတဲ့အတွက်နေ2000နီးပါးမီးလောင်ကျွမ်းခဲ့ပါတယ်အဲ့ဒီဘက်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားမှာလည်းစီရေးတင်းမာနေပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါမကြာခင်မှာလည်းရှမ်းပြည်နယ်ဘက်မှာဒီစစ်ပေးရှောင်တွေရဲ့ကျန်းမာရေးဒီအခြေအနေအခက်အခဲကြုံတွေ့နေရတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။အခုတော့ဒေါ်လာဈေးတက်တဲ့အတွက်ဈေးဝယ်ခန့်နေတဲ့အခြေအနေကိုပြောပြမှာပါ။မြန်မာနိုင်ငံမှာအဝယ်များတဲ့ဈေးဝါးတွေဈေးတက်နေပါတယ်။ဒေါ်လာငွေလဲလှယ်နှုန်းတက်နေတာကြောင့်လည်းအခက်တွေ့နေရတယ်လို့ဈေးတင်သွင်းတဲ့စစ်တင်သွင်းတဲ့သူတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
်။ AMV နာမကျန်းဖြစ်သူတွေတာဝါလေးရှိတဲ့ဆေးမျိုးတွေမြန်မာနိုင်ငံမှာနှစ်ဆနီးပါးဈေးတက်နေပါတယ်။ဒီကိုချင်းလိုတုတ်ကွေးရောဂါတုံးဆေးကနှစ်ဆတက်နေပြီးဆယ်လုံးတကတ်ကိုကျပ်2000ရှိပါတယ်။လူသုံးများတဲ့ပါရာစီတမောလိုဆေးကမနစ်ကဆယ်လုံးတကတ်ကိုကျပ်600အောက်ပဲရှိပေမဲ့အခုမြန်မာပြည်အထက်ပိုင်းမှာတကတ်ကို1500ဝန်းကျင်ရှိတယ်လို့မကွေးတိုင်းကဆေးလက်ကဖြန့်ဖြူးသူတွေကပြောပါတယ်။တချို့ဆေးတွေဆိုရင်ဈေးကွက်ထဲမှာလိုက်ပြီးဝယ်လို့တော့မရတော့ဘူးလို့သူကပြောပါတယ
်။အမတို့အခုလိုမျိုးကအဲ့ဒီနှာဆေးကောင်းလို့ပြည့်စည်တွေတူးဝယ်လို့မရဘူး။မှားလို့မရဘူးဖြစ်သွားတယ်။ဒီအဲ့တယ်ဆိုတော့ဝယ်ရတာပေါ့လေ။ဈေးမုန်းကလည်းနှစ်ဆနီးပါးကြီးတက်သွားတဲ့သဘောလို့ဖြစ်သွားတော့ဒီရောမကောင်းဘူးဝယ်လို့အမရှိဘူး။တကယ်မဖြစ်နိုင်ဘူး။ဒီလိုကြီးတာပဲဝယ်တော့တာပေါ့နော်။
စီတိုင်းဈေးတက်နေတာမျိုးတော့မဟုတ်ပဲကိုဗစ်ကံရောဂါကာလမှာလူသုံးများတဲ့ဈေးတွေကဈေးပိုတက်လာတာလို့ပသိမ်မျိုးကမြစ်တာမွန်ဈေးလက်ကားဆိုင်ကပြောပါတယ
်ဈေးစိတ်ကွက်မှာလည်းဖြစ်စီတက်သွားတဲ့ဟာတွေပါဟိုဗာလေဒီကိုဂျင်းတို့ခရီးမဲအစုအဲ့ဒီဘိုင်ယိုတက်စစ်တွေပေါ့ကိုဗစ်ကတော့သူကတော့ရေနော်ပုံမှန်နဲ့ထားတာပေါ့နော်သူကဘယ်လိုများတော့ဒီကြည့်ကြတော့ပြတော့ကိုလိုက်ပွဲရတာနည်းနည်းလေးခတ်တာပေါ့ဈေးစက်တယ်အဲ့လို
ဈေးကွက်မှာအရေးပေါ်ဆုံးဈေးပစ္စည်းတွေပြန်မသွားရအောင်ပြည်ပကနေပုံမှန်သွင်းနေပေမဲ့ဒေါ်လာဈေးအပြောင်းအလဲကြောင့်တချို့ဈေးဝါးတွေနှစ်ဆဈေးတက်သွားတယ်လို့ဈေးတင်သွင်းတဲ့လုပ်ငန်းရှင်တဦးကလည်း VOA ကိုရှင်းပြပါတယ
်ပထမတော့ဈေးသိမ်းမတော့သူပြတာကဒေါ်လာဈေးအဟောင်းလို့သူတို့ဝယ်ထားကြတဲ့ဒီပြည်ကြီးရှိတော့ဈေးပြီးတော့သူတို့လွှတ်တာပေါ့နော်အခုတော့တော့သူတို့ထောက်ဝယ်ရတဲ့အခါကျတော့ဒေါ်လာဈေးအစ်စ်ဖြစ်သွားတယ်နောက်ဒီအပုတ်ကတော့လေတယ်အပုတ်ကဘာမှမဖြစ်ဘူးကျွန်တော်တို့ဒီကောင်ကကိုဒီနာတလုံးဝင်လာတော့မှစက္ကန့်အောင်တိုးရတဲ့နဲ့ကိုဒီနာထုတ်လို့ရတယ
်။2021စက်တင်ဘာလတုန်းကလည်းဒေါ်လာကိုပြင်ပဈေးကွက်မှာ2000ကျပ်ကျော်သွားတဲ့အတွက်ဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့ဈေးတွေလည်းဈေးတက်ခဲ့ပါတယ်။အခုလည်းဒေါ်လာဈေးကကြိုင်အောင်ကြိုင်ဝယ်ဈေးကွက်မှာဒေါ်လာကိုမြန်မာကျပ်ငွေ2000လောက်ဖြစ်နေပါတယ်။မြန်မာနိုင်ငံနဲ့အင်းဒီချင်းတရုတ်အိန္ဒိယထိုင်းစတဲ့နေဆက်တွေမှာနေဆက်ကိတ္တီကနေကုန်ပစ္စည်းတင်သွင်းမှုကလည်းအကန့်အသတ်နဲ့သာတင်သွင်းနိုင်ပါတယ်။အရေးပေါ်ဆုံးအတွက်လိုအပ်တဲ့ဆေးနဲ့ဆက်ဆက်ပစ္စည်းတွေကိုအိန္ဒိယနိုင်ငံအနေနဲ့နှိမ့်နိုင်ပြီးကုန်သွယ်ရေးဌာနကတင်သွင်းဝင်ပေးခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကနေရာအတော်များများမှာဖြစ်နေပြီးလုံခြုံရေးအနေအထားတွေကြောင့်နေဆက်ကနေဆေးဝါးတင်သွင်းရတာအရင်ကလောက်မလွယ်ကူတော့ဘူးလို့ဆေးကုန်တွေကပြောဆိုကြပါတယ်။လက်ရှိတော့ဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေကိုအိန္ဒိယနိုင်ငံတွေကနေတင်မောနဲ့ပဲအဓိကတင်သွင်းနေရတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီရှင်။ကျမတို့နေ့နဲ့ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz 1595ရို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ Radio နဲ့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့အစီအစဉ်တွေကိုလည်းကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။အခုဒီဒုတိယပိုင်းနာယူဝဲအတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့ခါမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ကျမတို့ဒီအပတ်စဉ်ကဏ္ဍတွေကိုဟိုမတင်ဆက်ခင်မှာမြန်မာသတင်းလွှာတစ်ပုဒ်ကိုလည်းပြောပြခြင်းပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေမှာအိုးအိမ်ဆုံးခွာဘေးလွတ်ရာခိုလုံနေကြရတဲ့စစ်ဘေးဒုက္ခသည်တွေကျန်းမာရေးဆိုင်ရာအခက်အခဲများစွာကြုံနေကြရပါတယ်။ယာယီစစ်ဘေးရှောင်စခန်းတွေမှာလည်းနာတာရှည်ယောဂအခန်းရှိသူတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုရဖို့ဟာလည်းတော်တော်လေးလိုအပ်နေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ကယားပြည်နယ်လွိုင်ကော်မြို့နယ်အနီးတဝိုင်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်ဘက်ကထွက်ပြေးခဲ့ရသူအများအပြားဟာယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြဆဲဖြစ်ပါတယ်။စစ်ဘေးဆောင်အများစုကတက်ကြီးရွယ်ဦးတွေ၊နာမကျန်းသူတွေ၊ခလင်းငယ်တွေနဲ့အမျိုးသမီးတွေဖြစ်ကြပြီးကိုယ်ဝန်ဆောင်တွေပါပါဝင်နေပါတယ်။သူတို့အတွက်လိုအပ်တဲ့ချမ်းမာရေးဆောင်ရှောက်မှုကိုလည်းပို့အပ်ချမ်းမာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ PHWC ကအကူအညီပေးနေပါတယ်။ပြည်ရင်းမှာကိုဗစ်ကရောဂါအခုဆက်ခံရသူတွေပြန်ပြီးများလာနေတဲ့အတွက်ယာယီဒုက္ခသည်စခန်းတွေမှာယောဂါကူးစက်မှုကာဝယ်ထိန်းချုပ်နိုင်ဖို့အတွက်စခန်းတာဝန်ခံတွေနဲ့ဝိုင်းဝန်းကူညီနေတဲ့လူငယ်တွေကိုအခြေခံကျန်းမာရေးတန်လန်းပေးဖို့လည်းပြင်ဆင်နေကြတာပါယာယီစစ်ဘေးရှောင်စခန်းတချို့စီကိုတော့ကိုဗစ်ကာဝယ်ပစ္စည်းတွေနဲ့ test kit တွေပို့ပေးထားတယ်လို့ PHWC ရဲ့လုပ်ငန်းညှိနှိုင်းဆောင်ရွက်သူခန့်စီသူကပြောပါတယ်စစ်ပြေးလာသူအများစုဟာနှာစည်းချောင်းဆိုးတာတွေရှိနေပြီးကလင်းငယ်တွေကတော့ဝမ်းနဲ့ပတ်သက်တဲ့ရောဂါတွေအဖြစ်များတယ်လို့ပြောပါတယ်
။ဒါဒီဥဒူကပြောင်းနေပြီးကြတဲ့ရက်ကလည်းမိုးရွာတာ။မိုးရွာတော့နှာစည်းချောင်းဆိုးတွေဖြစ်တယ်။ကျွန်တော်တို့ပြီးကြတဲ့ရက်ကပဲအဲဒီစီဆန်ကြီးနဲ့ကောင်းသူရွာကိုကျွန်တော်တို့တော့အိမ်မှာကလေးတွေပေါ့နော်။ကလေးတွေဝမ်းဆိုးရောဂါတွေဖြစ်တယ်။ဟာကိုဗစ်တခုလည်းမဟုတ်ပဲ။ဟောအေးလေအေးလာတယ်ပြီးတော့ဒီမိုးရွာတော့ဒီနောက်ပြီးတော့ကျွန်တော်တို့ချိုးနေရတဲ့အိမ်ဓာတ်တွေမလုံလောက်တဲ့ကိစ္စတွေပြီးတော့ရေးဒီကမ်းရကိစ္စရနောက်ဆက်တွဲကအရင်များတယ်အဲတချို့ကဲ့နေကဟိုဒီတမန်သမင်းပေါ်မှာပဲအိတ်ရတယ်နော်ဒါပေမဲ့ကျွန်တော်တို့ဖြာရပြီးအချင်းနေရတော့ရှင်းရှင်းထားပြီးနေတော်တော်များများကအဲ့ဒီနာစီချောင်းစုတွေကပုံများတယ်နောက်ပြီးတော့ဒီတက်ကြီးရေတို့ကပုံများတယ်ဒါပုံများဆိုတော့ဖြူးကျူတမားတွေပုံများတယ်ဖြူးကျူတမားတွေလည်းနည်းနည်းပါတယ်ဒီကကျွန်တော်တို့ရေချက်တဲ့လူနာတွေလည်းပါတယ်ပေါ့နော
်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကနောင်ကျော်ကြီးရအောက်စုမှာရှိတဲ့ရာယီစစ်ဘေးဒုက္ခသည်စခန်း22ခုစိုက်ခေါင်ကဒုက္ခသည်စခန်း9ခုနဲ့မောက်မယ်မှာရှိတဲ့ဒုက္ခသည်စခန်း2ခုစတဲ့စခန်းတွေစီကျန်းမာရေးဆောင်ရှောက်မှုတွေပေးဖို့ပြင်ဆင်နေတယ်လို့သိရပါတယ်။ဒီရာယီစခန်းတွေမှာခိုလုံနေကြသူစုစုပေါင်းက2000ကျော်ရှိနေတာပါ။စစ်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးလာသူတွေကိုကူညီလက်ခံထားတဲ့ကြီးရွာသားအရေးအတွက်ထက်ဒုက္ခသည်အရေးအတွက်ကပိုးပြီးများနေတဲ့အတွက်သူတို့ကိုကိုဗစ်စီးနှင်းနဲ့အညီထားနိုင်ဖို့တော့အခက်အခဲရှိနေတာပါ။ပြည်ရင်းမှာကာယောဂါတက်တရားလှိုင်းကိုခက်ခက်ခဲခဲရင်ဆိုင်နေတဲ့အတွေ့အကြုံရှိခဲ့တဲ့အတွက်အခုလိုအလုံးရင်းနဲ့ဆေးဘေးကနေထွက်ပြေးနေရတဲ့သူတွေကြားမှာကိုဗစ်ကူးစက်ပြန့်နှံ့မှုရှိမလားအောင်အကူအညီပေးနေသူတွေကသတိထားနေကြတာဖြစ်ပါတယ်။ဆေးဘေးရှောင်သူတွေအတွက်လိုအပ်တဲ့ဆေးဝါးအလုံးလောက်ရနိုင်ဖို့လည်းအခက်အခဲတွေရှိနေတယ်လို့ဖန်စီသူကပြောပါတယ
်။ဆေးရှောင်တဲ့ဒီအနေနဲ့ကျွန်တော်တို့ရဲ့ကျမရေဝန်ထမ်းအနေနဲ့ကမလုံလောက်ဘူးเนาะမများတောက်ဘူးပြောရင်တော့မများတောက်ဘူးနောက်တစ်ခါတော့ဈေးဝအထက်ကျရောကံတစ်ခုနဲ့တစ်ခုကကျွန်တော်အဲ့တဲ့ဈေးဝတွေကမတူတချို့ကမှဆိုကလေးတွေများတယ်ပေါ့နော်ဈေးကံတွေမှာကျတော့တက်ကြီးရေအိုးတွေများတယ်အဲ့ကြောင့်ကံတစ်ခုနဲ့တစ်ခုကလိုအပ်ချက်တွေက မတူကျွန်တော်စီးဝါတွေကိုကျွန်တော်တို့ရှာဖွေရတဲ့အဲ့ခါမှလည်းအခက်အခဲတွေအများကြီးရှိတယ်နော်ဒီကစီးဝါမလုံလောက်မှုတွေကပိုများတယ်နော်ဒီကတော့ကျွန်တော်တို့ဒီကန့်တွေကိုတွားဖို့ဆိုရင်ဥမာတချို့ဒီစီဆိုင်မြို့နယ်ဒီစံတရားနယ်ရက်ထိအဓိကတော့ကျွန်တော်ဒီဒီဆွဲခါနာထိမှဟိုမှစီပီဆောင်ရရန်များတယ်ပေါ့နော်ရန်များတော့ချို့နေရာတွေတွားဖို့ဆိုရင်ဒီဟိုမှတန်စပိုဒေးရှင်းပေါ့နော်ဒီတယူပို့ဆောင်ရေးကြီးကျွန်တော်တို့ဒီကားစီဘူးတွေအဲ့ဒီဘိုင်းကတော့အခက်အခဲတွေအများကြီးဖြစ်တယ်။ဒါလည်းလို့ဆိုရတော့ကျွန်တော်ကန့်တိုင်းကိုကျွန်တော်တို့မသွားနိုင်ဘူးလို့နော်။အခက်အခဲကတော့အဲ့လိုဖြစ်တယ်။အမှန်တော့ကန့်တိုင်းကိုသွားနိုင်မယ်ဆိုတော့ဒီကန့်ကြီးရဲ့လိုအပ်ချက်တွေကိုတည်တော့ကျွန်တော်တို့ဒီပြည်ပြည်စီပြီးတော့တချို့မိခဲပွဲစီတွေတချို့ကုညီနိုင်တဲ့လူတွေရှိကျွန်တော်တို့တရင်ချက်လက်တွေကအမြောက်ဝင်လို့ရပါမယ
်။အသက်သေးဆုံးအောင်ထွက်ပြေးခုန်လုံနေကြသူတွေအနေနဲ့ကိုဗစ်ကာယောဂါဘေးထက်လုံခြုံရေးနေစားရေးအတွက်အဓိကအာရုံစိုက်နေကြတာပါ။ပြည်ရဲမှာကိုဗစ်ဖြစ်ပွားကူးစက်ခံရသူတွေတစားတစ်တစားတိုးလာနေတဲ့အတွက်ကတ်ယောဂါဘေးတတိထားနေရပေမယ့်အိုးရင်ဆန့်ခွာထွက်ပြေးနေရသူတွေအတွက်တခြားယောဂါဘေးနဲ့အခြေခံစားတောက်နေထိုင်ရဲ့အခက်အခဲတွေကအများပြားရှိနေတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။တောင်းနဲ့ချီတဲ့ဆေးပြေးရှောင်တွေအတွက်လက်ရှိမှာတော့အကူအညီကအလွန်နဲ့လိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ်။
ဒေါက်တာမျိုးသက်ပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pay Status ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ။မြန်မာနိုင်ငံရဲ့စီးပွားရေးကတစတစပြိုလဲလာနေပြီးတရားမဝင်ကုန်သည်ရေးပိုးပြီးတော့ဖြစ်ထွန်းလာနေကြောင်းနဲ့2022ခုနှစ်မှာဖွံ့ဖြိုးမှုမရှိတော့တဲ့အခြေအနေကိုရောက်သွားနိုင်ကြောင်းကြွမ်းကျင်သူတွေကခံမှန်းကြပါတယ်။တော်မီဝေါ်ကာရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်မတ်တင်ဂီထိုင်တင်ပြထားတာကိုကျမတို့ပြန်ပြီးထုတ်လင်းပါပါရှင
့်။ဟေးဖွာရီလာကဆင်ရနာတင်ခံရပြီးတဲ့နောက်မြန်မာနိုင်ငံရဲ့စီးပွားရေးကထိုးကျသွားပါတယ်။ကျန်းမာရေးဝန်ထမ်းတွေ၊ရှင်းနေတွေ၊ဆရာတွေနဲ့အင်ဂျင်နီယာတွေအပါအဝင်ထောင်ပေါင်းများစွာသောပြည်သူတွေဟာဆေးဥချုပ်ရေးလက်အောက်အမှုထမ်းဖို့ညှဉ်းဆန်ခဲ့ကြပြီးဆန္ဒပြကြပါတယ်။ဆရာနာသိမ့်ပြီးနောက်ရက်ပိုင်းအတွင်းမှာပဲရက်ဖက်အာဏာဖီဆန်မှုလှုပ်ရှားမှု CDM ကိုစတင်ခဲ့ကြတာပါ။စစ်တပ်ထိန်းချုပ်တဲ့စီးပွားရေးကိုထိုးနှက်ပြီးစီအုပ်ချုပ်ရေးဆန့်ကျင်ရေးလှုပ်ရှားမှုမှာလုံသားအင်အားဒူကြီးလည်းပါဝင်ခဲ့ပါတယ်။လှုပ်ရှားမှုစပြီးမကြာခင်မှာပဲဘန်ဝင်တန်းတွေလည်းပူးပေါင်းပါဝင်လာပြီးအလုပ်မစင်ကြတော့ပါဘူး။လူထုနဲ့စီးပွားရေးလုပ်ငန်းတွေတင်မဟုတ်ဘဲစစ်တပ်ကိုပါငွေကြေးလည်ပတ်စည်းစိမ်မှုပြဿနာတက်စီခဲ့ပါတယ်။ဆရာနာသိမ့်ပြီးနောက်ကာလတစ်လျှောက်လုံးမှာလည်းစစ်တပ်ပိုင်းဒါမှမဟုတ်လေစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေအကြီးအကျယ်သပိတ်မှောက်ခံရပါတယ်။စစ်ကောင်စီတပ်ဖွဲ့တွေနဲ့အတိုက်အခံဖွဲ့တွေကြားတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်လည်းအသက်အန္တရာယ်ဆွေးရင်ကြတဲ့ထောင်နဲ့ချီတဲ့အလုပ်သမားတွေဌာနေပြန်ကြပါတယ်။ပိတ်သိမ်းရတဲ့စက်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတာကြောင့်အလုပ်လက်မဲ့ဖြစ်မှုနဲ့ဝင်ငွေဆုံးရှုံးမှုလည်းများလာပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းထောင်များအသင်းကကမကထလုပ်တဲ့အခမ်းအနားတစ်ခုမှာနီကေးအေရှာရဲ့အက်ဒီတာဂွေးရော်ဗင်ဆန်ကမြန်မာနိုင်ငံတွင်းစီးပွားရေးအကျပ်တဲတချို့ကိုထောက်ပြသွားပါတယ
် It's clear that we are seeing both boom and bust in Myanmar right now.
Let's see, Yama Nangama, Sipua, Teladane, Chatora, the Musalongo, Twinny Yabade, Tiamawin, Sipua, Quimpu Lani B, Tiawin, Tamapole, Tirin Zequa, Sipua Yika, Pule Lani B, so that the Porta resuming Chetwile, Nyala Nibade, Lo Quint, Robinson Gap, Yotoraba. Pinne Pioquimudi, Septinirane, Etu, Yama Sita Ye, Lungan Giri Hale, American Britain, Uyopa, Tamakatu Ye. Pimian Tandan, Tanka Beso Mune, Yin Sign Niabade. Digitaka sit at Gonsong by a two PR Pisibade. Niki Isha Ye Edita Gwyn Robinson Kulu Seppi Biovade.
He reiterated calls for increased self-reliance from the people of Myanmar.
Bujo Muji Mianga, Guaku, Gutabu, Dunga Binibade. Tidure Lansazi Shot Dongjabo, Miapi do Deu Bosan Yego, Bobi Dongjabo, Lan Shao Jabo, now doing only Shopi, Camille Shosa Jabo, Piovare, Lu, Gwyn Robinson, Piotaraba. Yamananga, yes, I do ye, ye dragon, that do the answer done there. Tokong, Dimpomu, Pangale, Nikwinipi, Gongjandre, Bogong, Jenny, Nuna Mudri Hale, Natana said, Jinikrega, Yocha, Niraba. စီးပွားရေးလုပ်ငန်းမှတ်ပုံတင်မှုကတင်းညက်အတွင်းမှာ၄၀လေးရာခိုင်နှုန်းချဆင်းနေကြောင်းမြန်မာကျန်ွေတန်ဖိုးကလည်းအရှင်းအဟုန်နဲ့အပြောင်းလဲဖြစ်နေတယ်လို့ ဟိုတယ်နဲ့ခီးသွားလုပ်ငန်းဆောက်လုပ်ရေးအထည်ချုပ်လုပ်ငန်းခန္ဓာတို့မှာစူးစူးရွရွထိခိုက်သက်ရောက်ပါတယ်ပြီးခဲ့တဲ့နှစ်ကိုဗစ်-19ကပ်ရောဂါစခဲ့ပြီးချိန်ကစလို့စီးပွားရေးကျနေတဲ့အနေအထားလို့လဲရော့ဗင်ဆန်ကပြောပါတယ်
I mean, the economy was beginning to collapse.
စီးပွားရေးတုန်ဆိုင်သွားပြီးအလုပ်တွေပိတ်ခဲ့ရတယ်ဒီနေ့ကျကျသွားလာပိတ်ပင်ကန့်သတ်မှုတွေကြောင့်ဆေးအနာမသိငင်ကလေးကစီးပွားရေးပြိုလဲမှုကစနေပါပြီတဲ့ COVID-19ပြန်ဖြစ်တာကြောင့်စီးပွားရေးအထိနာရပါတယ်လို့သူမကပြောတာပါ။2022ခုနှစ်အတွင်းမြန်မာနိုင်ငံရဲ့တရားဝင်စီးပွားရေးကဆက်ရှိရာခိုင်နှုန်းလောက်ကျမယ်လို့ကမ္ဘာ့ဘဏ်ကဇူလိုင်လအတွင်းခန့်မှန်းပါတယ်။အကြွေးယူခွင့်အဆင့်အတန်းသတ်မှတ်တဲ့အမေရိကန်လုပ်ငန်းကြီး Fitch Solution လုပ်ခန်းလိုက်ပါတယ်မြန်မာစီးပွားရေးဥမော်လာမယ့်အနေအထားဖြစ်လာမယ့်ပုံမရှိဘူးလို့နိုင်ငံရေးတုံးတက်သူဦးအောင်သူငိမ့်ကရှုမြင်ပါတယ်အိန်းကြီးတဲ့နိုင်ငံတွေမှာကိုဗစ်-19ကပ်ရေးခန့်နေပြန်လဲဥမော်လာတဲ့အနေအထားတွေတွေ့ရကြောင်းမြန်မာစီးပွားရေးမှာတော့လာမယ့်နှစ်အတွင်းပြန်ကောင်းလာမယ့်အရေးလက္ခဏာမတွေ့ရဘူးလို့ဦးအောင်သူငိမ့်ကဗီအိုအေကိုပြောပါတယ်တရုတ်နယ်စပ်တေပြန်ဖွင့်မယ့်အခြ ဒီအဝစီပွားရေးကြဆင်းလာပြီးရာဇဝတ်အဖွဲ့အစည်းတွေကြားမူရမောင်ခိုမှုကတော့တိုးလာနေတယ်လို့ကုလသမဂ္ဂမူရစီဝန်နဲ့ရာဇဝတ်မှုများဆိုင်ရာယုံ
The synthetic drug economy has proven its ability to expand
စိတ်ကြွမှုရဲ့စေဝါစီးပွားရေးကအလျင်မြန်တိုးချဲ့နိုင်စွာရှိတာနဲ့အတူပဲတိုးလာနေပါတယ်။ရှမ်းပြည်နယ်ဟာအာရှပစိဖိတ်ဒေသတဝန်းကိုဖြတ်နေတဲ့တရားမဝင်မှုရဲ့စေဝါထုတ်လုပ်ရာဒေသတစ်ခုဖြစ်ကြောင်းမြန်မာနိုင်ငံမှာဈေးကွက်စီးပွားရေးကျဆင်းလာချိန်မှာမှုရဲ့ဂုဏ်ကုမှုအတွင်းကိုရောက်လာစေဖို့အလုံးမရှိဖြစ်နေသူတွေကိုဆွဲဆောင်နေတယ်လို့လဲဂျယ်ရမီဒေါဂလတ်စ်ကပြောပါတယ
မတင်ကြီးတိုင်းတင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ရမှာပါဒီနှစ်ကုန်ကျင်းပမဲ့ကမ္ဘာဖလားဘောလုံးဘိုလူပွဲတွေကြာလို့ရှိရင်လူကျွန်ဘောဖြစ်မဖြစ်အငင်းပွားစရာမဖြစ်အောင်ဤပညာအကူအညီနဲ့ဆုံးဖြတ်နိုင်ဖို့ FIFA ကစမ်းသပ်နေပါတယ်လူကျွန်ဘောဖြစ်သလား ဆက်အကူအညီသုံးစမ်းစစ်တဲ့ဤပညာအကြောင်းကိုမဆုမျက်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။ဟော်လန်ဘွဲရီမှာဒိုင်နိုဂျီတွေရုတ်တရက်မမြင်နိုင်တဲ့လျှက်တပြက်အဖြစ်ပြက်တွေကြောင့်လူကြံဘောပေးလိုက်တာတို့အဝကအနီကပြလိုက်တာတို့လိုအငင်းပွားစရာကိစ္စတွေဖြစ်တတ်တာကိုဘောလုံးမသနာရှင်တိုင်းသိကြပါတယ်။ဒါကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကနည်းပညာအကူအညီနဲ့ဒိုင်းတွေဆုံးဖြတ်နိုင်အောင်လို့နှီးလန်းရှာလာပါတယ်။ February 3ရက်ကနေ7ရက်နေ့အထိအဘူဒါဘီမှာကျင်းပခဲ့တဲ့ FIFA Club World Cup 2021ဖလားဘောလုံးပွဲမှာနောက်ဆုံးတီထွင်ဖန်တီးထားတဲ့ Semi Automated Offside TechnologySAOT နည်းပညာတစ်ကိုစမ်းသပ်ခဲ့တာအောင်မြင်တယ်လို့ FIFA ကသတင်းထုတ်ပြန်ခဲ့ပါတယ်။လူကြံဘောဖြစ်မဖြစ်ဆိုတာကိုစက်တွေအကူအညီနဲ့စမ်းစစ်တဲ့နည်းပညာပါ။ AI ဉာဏ်ရည်ရုနည်းပညာသုံးပြီးတော့ကစားသမားတွေရဲ့အခြေလက်လှုပ်ရှားမှုအလုံးကိုမျက်စိမပြတ်စောင့်ကြည့်နေပြီးစက္ကန့်ပိုင်းအတွင်းလူကြံမကြွသိအောင်လုပ်နိုင်ပါတယ်။ဒီကွင်းလုံးမှာတပ်ထားတဲ့ကင်မရာအလုံးပေါင်း10လုံးကျော်ကရိုက်ကူးနေတဲ့ပုံတွေကနေဖေကစားသမားဘယ်မှာရှိနေလဲဆိုတာအတိအကျသိအောင်လုပ်နိုင်တယ်လို့ FIFA ရဲ့ဘောလုံးနည်းပညာဆိုင်ရာအကြီးအကဲကရှင်းပြပါတယ်
။ In the stadium we have 10 dedicated tracking cameras that are installed in the stands and under the roof.
ဘောလုံးဝင်ထဲမှာဘေးဘက်ကရောအပေါ်စီးပါပါမျက်ခြေမပြတ်ရိုက်ကူးနေတဲ့ကင်မရာ10လုံးရှိပါမယ်။အဲ့ဒီကင်မရာတွေကကစားသမားတွေကိုတောက်လျှောက်လိုက်ရိုက်နေမှာပါ။သူတို့ဘလို့နေထားနဲ့ကစားနေကြတယ်လေဆိုတာလည်းမဟုတ်ပဲသူတို့ရဲ့ခြေရောက်တွေလက်တွေဘမာရှိနေတယ်လေဆိုတာကိုပါရိုက်ကူးနေမှာဖြစ်ပါတယ်။ဒါကြောင့်ကစားပွဲဘယ်အချိန်မှာဘယ်ကစားသမားရဲ့ခြေရောက်တွေလက်တွေကဘယ်နေရာမှာဘယ်လိုအနေထားနဲ့ရှိနေတယ်လေဆိုတာကိုအတိအကျသိနိုင်ပါတယ်
။ကွင်းလုံးဖြစ်တက်ထားတဲ့ကင်မရာတွေကစက္ကန့်တိုင်းမှာဘောလုံးသမားတယောက်ရဲ့လှုပ်ရှားွက်50ကိုရိုက်ကူးနေမှာဖြစ်ပါတယ်။ကွင်းထဲမှာကစားနေကြတဲ့ဘောလုံးသမားတွေမှာမဟုတ်ပဲဘောလုံးကိုလည်းရိုက်ကူးမှတ်တမ်းတင်နေတဲ့အတွက်ဘယ်သူချိန်မှာဘောလုံးရှိနေတယ်လဲဘယ်အချိန်မှာကန်လိုက်တယ်လဲဆိုတာအတိအကျသိနိုင်တယ်လို့ SAOD နည်းပညာကျွမ်းကျင်သူကပြောပါတယ
်ဘောလုံးပွဲကိုရိုက်ကူးတင်ဆက်တဲ့ရုပ်သံလွှင့်လုပ်ငန်းတွေကရတဲ့ပုံတွေရှိပါတယ်အဓိကကင်မရာကြီးကရိုက်နေတာနဲ့ဘယ်ဘက်နဲ့ညာဘက်ရှုရောက်တွေကရိုက်နေတဲ့ပုံတွေဖြစ်ပါတယ်အဲ့ဒီပုံတွေအပြင်ကွင်းပေါ်မှာတက်ထားတဲ့ကျွန်တော်တို့ကင်မရာတွေကနေရိုက်ကူးနေတဲ့အပေါ်စီးကပုံတွေကိုလည်းမြင်ရပါပါကွင်းတစ်ဖက်စီမှာတက်ထားတဲ့ကင်မရာနှလုံးရဲ့နောက်တမီယိုးကြမဟုတ်တဲ့နေရာတွေမှာတက်ထားတဲ့ကင်မရာတွေကနေမြင်ရတဲ့ပုံတွေရဲ့အဲ့ဒါတွေအားလုံးပေါင်းလိုက်ရင်ဘယ်အားကစားသမားဘယ်နေရာဘယ်နေထားရှိနေလဲဆိုတာကိုတောက်လျှောက်သိရနိုင်ပါတယ
်။တောင်းဆောင်ကနေရိုက်နေတဲ့ကင်မရာတွေကနေကွင်းထဲမှာကစားနေကြတဲ့ကစားသမားတယောက်ချင်းစီရဲ့ကောင်းခါခြေလက်စတဲ့နေရာ18နေရာကလှုပ်ရှားမှုတွေကိုနည်းပညာနဲ့ data point တွေအဖြစ်နဲ့အဆက်မပြတ်မှတ်တမ်းကျင်းနေပါတယ်။အခုနှစ်ကုန်ပိုင်းကျင်းပမဲ့ FIFA ကမ္ဘာဖလားဘောလုံးပွဲကြရင်တော့ဘောလုံးသမားတယောက်စီတိုင်းကို data point 29ခုအထိမှတ်တမ်းတင်နိုင်ဖို့အထိ FIFA ကမျှော်လင့်ထားပါတယ်
။ With the semi automated offside we get data points and these data points can be
လူကြုံဘောဖြစ်မဖြစ်စမ်းစစ်တဲ့ဤပညာ SAOD ကကစားသမားတယောက်ချင်းစီရဲ့ကိုယ်လက်အနေထားပြောင်းနေသမျှကို data point data အမှတ်တွေအဖြစ်လိုက်မှတ်ထားတာမို့အဲ့ဒီအမှတ်တွေကိုကွန်ပျူတာရုပ်ပုံတွေဖြစ်ပြောင်းလဲဖန်တီးနိုင်ပါတယ်။ဥပမာပြောရရင်ကစားသမားရဲ့ပခုံးကဘယ်နေရာမှာရှိနေလဲဒူးကဘယ်မှာရှိနေလဲဆိုတာကျွန်တော်တို့သိနိုင်ပါတယ်။အဲ့လိုလိုက်မှတ်ထားတဲ့ data အမှတ်တွေသုံးပြီးသုံးဘက်မြင်တရုတ်ပြမှုကိုကျွန်တော်တို့ဖန်တီးနိုင်ပါတယ်ဒီနည်းနဲ့ကစားသမားလူကြုံနဲ့ဘလောက်ထိလူကြုံမဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာရှင်းရှင်းလင်းလင်းမြင်အောင်ကွန်ပျူတာရုပ်ပုံတွေနဲ့ပြသနိုင်ပါတယ်ဘောလုံးဝင်ထဲမှာပြတဲ့မျက်နှာပြင်ကျဲရုပ်မြင်တန်ကြားပေါ်မှာအဲ့ဒါကိုပြခြင်းအဖြစ်လူကြုံမကြုံဘာကြောင့်ဆုံးဖြတ်တယ်လဲဆိုတာဘောလုံးပရိသတ်တွေရှင်းရှင်းလင်းလင်းသဘောပေါက်သွားအောင်အသိပေးနိုင်ပါတယ်
အခုစမ်းသပ်နေတဲ့ SAOD နည်းပညာဟာ VAR စနစ်ကိုအစားထိုးတာမဟုတ်ဘဲတွဲသုံးနိုင်ဖို့ဖြစ်တယ်လို့ FIFA ကပြောပါတယ်။ဗီဒီယိုရိုက်ကူးထားတာကိုပြန်ကြည့်ပြီးဒိုင်းတွေအဆုံးဖြတ်ပေးနိုင်အောင်လုပ်ထားတဲ့ VAR စနစ်ကိုလက်ရှိဘောလုံးတက်နစ်စားတဲ့ကစားပွဲတွေမှာတော်တော်လေးသုံးနေကြပါတယ်။ဂျိုင်းကဗီဒီယိုပြန်ကြည့်နိုင်ဖို့ပွဲကိုရက်ရက်ထားရတာမို့ပွဲချမ်းကြတယ်ဆိုတဲ့ဆော့စကားတက်မှုတွေလည်းရှိပါတယ်။အခုလူကြံဘောဖြစ်မဖြစ်ဆိုတာကိုစမ်းစစ်ပေးနိုင်တဲ့ SAOD နည်းပညာကတော့အချိန်နဲ့တပြေးညီမှတ်တမ်းတင်တွက်ချက်ပေးနေတာဖြစ်လို့စက္ကန့်ပိုင်းအတွင်း VAR ပေါ်မှာဒိုင်းသူကြီးကြည့်လို့ရအောင်ပြနိုင်ပါတယ်
။ For play this specific incident through the ball is actually received by the player on the far side of the field.
ဒီဖြစ်တဲ့ခုလေးကိုဒီကကြည့်မယ်ဆိုရင်ကွင်းစွန်နားမှာရှိတဲ့ကစားသမားကဘောလုံးကိုရောက်ပါတယ်။ဒီကစားသမားရဲ့ပခုံးကခန်းစစ်လိုင်းမှာရှိနေတယ်ဆိုတာကိုပြနေပါတယ်။ဘောလုံးပွဲဆက်ကစားနေကြတာနဲ့အမျှဘလုံးသမားရဲ့ကိုလက်အနေထားဘလို့ပြောင်းနေလဲဆိုတာကိုတောက်လျှောက်ကြည့်နေလို့ရပါတယ်
ကွင်းထဲမှာတာမန်မျိုးလုံးနဲ့ရုတ်တရက်မမြင်နိုင်တာကိုနှီးပညာအကူအညီနဲ့ကွင်းကွက်ကွက်မြင်အောင်လို့SAOD နှီးပညာကပြပေးနိုင်ပါတယ်ဒါပေမဲ့ကစားဝဲမှာလူကျွန်ဘောဖြစ်တယ်မဖြစ်ဘူးဆိုတဲ့နောက်ဆုံးအဆုံးဖြတ်ကတော့ကွင်းလေတိုင်းတွင်နဲ့စီကြတ်တိုင်းတွေပေါ်မှာဒါမူတည်ပါတယ်နှီးပညာကသူတို့ကိုပြပြတတ်တတ်ဆုံးဖြတ်ချက်ချဖို့ပံ့ပိုးပေးတာဖြစ်တယ်လို့ FIFA ရဲ့ဒိုင
တချို့က robot offside စက်ကပြောတဲ့လူကျွန်ဘောလို့ပြောနေကြတာကျွန်တော်သိပါတယ်။တကယ်ကကွင်းလေတိုင်းနဲ့တထောက်တိုင်းတွေကသာကစားဖို့နဲ့ပတ်သက်တဲ့အဆုံးဖြတ်ကိုပေးတာပါ။ညီပညာကတော့သူတို့ဘိုးဘီတိတိကျကျမြန်မြန်ဆန်ဆန်ဆုံးဖြတ်နိုင်ဖို့တံပိုးရှိတဲ့အထောက်အပံ့ပဲပေးတာဖြစ်ပါတယ်။အထူးသဖြင့်လူကျွန်ဘောဖြစ်တော်တော်လေးဆုံးဖြတ်ရခက်နေတဲ့အခြေအနေမျိုးတွေအတွက်ညီပညာနဲ့ပံ့ပိုးတာပါ။
တခြားနည်းပညာတွေသုံးရင်နောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့ပုံမှန်အဖြစ်အချိန်နည်းနည်းယူရပေမဲ့လူကျွန်ဘောဖြစ်မဖြစ်ဆက်အခုညီသုံးဆန်းစစ်တဲ့ SAOD နည်းပညာကတော့စက္ကန့်ပိုင်းပဲကြာနိုင်တယ်လို့သူကပြောပါတယ်။လူကျွန်ဘောဟုတ်မဟုတ်ဂျိုင်းကဘာကိုချီပြီးဆုံးဖြတ်တယ်လဲဆိုတာ3စက္ကန့်အတွင်းကိုင်းထဲကလူတွေသိနိုင်မြင်နိုင်အောင်လို့ကွန်ပျူတာဖန်တီးရုပ်တွေနဲ့ပြသပေးနိုင်တဲ့ဒီနည်းပညာကိုအခု2022ခုနှစ်ထဲ FIFA စီစဉ်ကျင်းပသမျှဘောလုံးပွဲတိုင်းမှာစမ်းသပ်သုံးနေပါတယ်။ဒီနှစ်ကကကြားမှာကျင်းပတော့မယ့်ကဘာဖလာဘောလူပွဲတွေမှာအဖြစ်အဝါအသုံးမချခင်အထိ SAOD ညီပညာကိုကောင်းတဲ့ထက်ကောင်းအောင်ကြိုးစားနေကြတာဖြစ်တယ်လို့ပြောပါရခြင်းကျွန်မစင်ရံပါပ
ါဒါကတော့မက်ဆုမြတ်မောအပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်လူကျွန်ဘောဟုတ်မဟုတ်သိနိုင်တဲ့ညီပညာအကြောင်းရှင်းပြသွားတာပါကျမတို့ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီနားဆင်ကြည့်ရှုနိုင်တယ်လို့ VOA Burmese YouTube နဲ့ကျမတို့ podcast တွေမှာလည်းအချိန်မီကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နနက်ခင်းတနားရီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီမှာလည်းနောက်တစ်ချိန်ပြန်ပြီးထုတ်လွှင့်ပေးနေပါတယ်။ line 2 meter 20 kHz 15133လိုင်းဒိုမီတာ25 32 32ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလွှာကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ American Fashion Designer Michael Kors ရဲ့ဒီဆောင်းဦးနဲ့ဆောင်းရာသီ Fashion နာမည်ကြီး Model တွေရှောက်ပြတဲ့ပွဲကိုအမှုပညာရှင်တွေလည်းလာရောက်ခဲ့ပါတယ်။တောင်ကိုရီးယားကနာမည်ကျော် Big Bang K-pop ဂီတအဖွဲ့ပြန်စုစည်းပြီးတော့နှွေဦးရာသီမှာပြိတက်ရှိပြန်ရောက်လာတော့မှာပါ။ဒီလိုသတင်းတွေကိုမအေးတနာကျော်ကစူးစီးတင်ပြမှာပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ချင်းမှုရေးစီးမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းမှာပြောပြပေးတော့ပါမယ်။ကျမအေးတနာကျော်ပါနယူးယောက်မြို့မှာပြီးဆုံးသွားတဲ့နယူးယောက်ဖက်ရှင်သတင်းပတ်မှာဖက်ရှင်ဒီဇိုင်နာမိုက်ကယ်ကော့စ်ကဖေဖော်ဝါရီလ15ရက်နေ့အင်္ဂါနေ့ရက်ပဲသူ့ရဲ့နောက်ဆုံးပွဲကိုကျင်းပတော့နာမည်ကြီးအမှုပညာရှင်တွေပါဝင်ခဲ့ကြပါသည်နယူးယောက်ညအနေထားကိုဇန်ဝင်စားဖန်တီးထားတဲ့သူ့ရဲ့ဖက်ရှင်လက်ရာကို live guitar ပွဲတွေကျင်းပတဲ့ Terminal 5မှာကျင်းပခဲ့ပြီးတော့သူ့ရဲ့2022ခုနှစ်ဆောင်းနဲ့ဆောင်းရပြီးဖန်တီးမှုတွေကို Grammy Guitar ဆူရှင် Miguel ရဲ့ Guitar နဲ့ပွဲထုတ်ခဲ့ပါတယ
် I love live performance and I love the energy of live performance and I know that so many people
သူက live guitar ကိုကြိုက်တယ်အဲ့လိုမျိုးကိုရှင်မှာတိခတ်ဖြောပြေးတဲ့ပွဲတွေကရရှိစေတဲ့အနေအထားကိုလည်းကြိုက်ပါတယ်လူတွေအများကြီးအပြင်ထွက်ခွင့်မတတဲ့အခြေအနေဖြစ်ပါတယ်ဟို Michael Kors ကပြောသွားပါတယ်သူရဲ့ဒီဖန်တီးမှုလက်ရာတွေကညရက်တွေပြင်ထွက်တဲ့အခါဝတ်ဖို့နောက်ပြီးတော့အကြာစီသီးတန့်ခွဲနေရပြီးတဲ့နောက်နေရက်တွေပြင်ထွက်ရင်လည်းဝတ်ဖို့စိတ်ကူးနဲ့ဖန်တီးထားလို့ဆိုပါတယ
် All about this sort of conceal and reveal. So you're going to see tonight a lot of really
ကျွန်တော်ကလှုပ်ဝက်မှုနဲ့ထုတ်ဖုံနှစ်မျိုးလုံးကိုထည့်ပြီးဖန်တီးထားပါတယ်ဒီလိုမျိုးကြီးပြချင်မှာကိုယ့်ရဲ့စိတ်ချရဝင်နိုင်တဲ့အပေါ်ဝက်ခေါင်းကြီးတွေဂျက်ကက်တွေအများကြီးပါပါတယ်လို့ဆိုပါတယ်ဟုတ်ပါတယ်သူရဲ့ဒီတစ်ခေါက်လက်ရာတွေမှာတကယ်ကိုလှပတဲ့ရဲ့လူတွေသတိပြုမိစင်တဲ့ခေါင်းကြီးတွေကိုတကယ်အောက်ခံအာယုံဖန်းစားစေတဲ့ဒီဇိုင်းတွေနဲ့တွဲပြီးဝတ်ထားပေးတာပါသူရဲ့ fashion show မှာလည်း Minimi Blake Lively နဲ့သူရဲ့အမ Robin Lively Oscar Tito Sushi Minimi Ariana DeBose TikTok ကနာမည်ကြီးတဲ့မင်းသမီးတစ်ယောက်ဖြစ်တဲ့ Edison Ray တို့အပြင်တခြားနာမည်ကြီးအမှုပညာရှင်တွေပါဝင်ကြတာပါ။မြို့ရမြို့တော်ဝင် Eric Adams လည်းသူ့ရဲ့ပွဲမှာရှေ့ဆုံးကနေတက်ရောက်တာတွေ့ရပါတယ်ရှင်။တောင်ကိုရီးယားနိုင်ငံကနာမည်အရင်ကြီးတဲ့ K-pop ဂီတာအဖွဲ့ Big Bang အဖွဲ့ကအဖွဲ့ကွဲပြီးသွားတော့မှအခုပြန်ပြောစုစည်းမယ်လို့ဖေဖော်ဝါရီ9ရက်နေ့ကပဲကြေညာသွားပါတယ်။သူတို့အဖွဲ့ရဲ့ကိုယ်စားလှယ် YG Entertainment Company ကသူတို့ပြန်လည်ပေါင်းစည်းမှုကိုကြေညာသွားတာဖြစ်ပြီးသူတို့အဖွဲ့ဒီနွေဦးမှာပြန်ထွက်လာမယ်လို့ပြောသွားတာပါ။ဒီထက်အသေးစိတ်ကိုတော့ဘာမှမပြောသေးပါဘူး။အနည်းကနှစ်လေကတော့သူတို့အဖွဲ့တွေကအဖွဲ့ဝင်တူဖြစ်တဲ့ဆမ်မီကိုတောင်ကိုရီးယားစစ်ဖက်တရားရုံးကနိုင်ငံသားစီးပွားရေးသမားတွေကိုပြည်တစာခေါ်ပေးမှုအပောင်းဝင်ပြစ်မှုတွေနဲ့ထောင်သုံးနှစ်ချလိုက်တာပါအခုနှစ်အစပိုင်းမှာတော့သူရဲ့ပထမအယူခံကိုတရားရုံးကပြန်သုံးသပ်ပြီးတော့ထောင်ဒဏ်ကိုတဝက်လျှော့ပြီးတော့ဆက်ရှိလာတစ်နှစ်ခွဲပြည့်တဲ့အဖြစ်နဲ့ပြင်ဆင်ပေးလိုက်တယ်လို့ကိုရီးယားကလာတဲ့သတင်းတွေကပြောပါတယ်အဆိုတော့နာမည်ဆမ်မီနာမည်အရင်းမှာတော့အီဆန်ဟင်းကထိုင်းဝမ်ဂျပန်ဟောင်ကောင်တို့ကလာတဲ့စီးပွားရင်းနှီးမြှုပ်နှံသူတွေအတွက်အပျော်ကောင်မှလည်းရရှာပေးတာပါဝင်ပြစ်မှုတွေကျူးလွန်နေဆိုပြီး2020ဇန်နဝါရီလမှာတရားစွဲခံခဲ့ရတာဖြစ်ပါတယ်။အခုသူမပါတော့ဘေးကွယ်အဖွဲ့ကကြံဖွဲ့တာ၄ယောက်ဖြစ်တဲ့ G-Dragon, D-Song, T-Yuan နဲ့ Top 2ပဲပြန်ပြီးထွက်လာမှာဖြစ်ပါတယ်ရှင်။
Took my crew to Japan, party like Kardashian. Took my bestie.
မေးတန်တာကျော်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ပါရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ယူကရိန်းအရှေ့ပိုင်းကရုရှားဘာသာစကားသုံးတဲ့ Donetsk နဲ့ Luhansk ဒေသတွေကိုတည်ကြားလွတ်လပ်တဲ့နိုင်ငံတွေဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်ပြီးနိုင်ငံပိုင်းတွေမှာပဲအမေရိကန်သမ္မတအင်ဂျူကအဲ့ဒီဒေတာနှစ်ခုပေါ်အရေးယူတန်ခတ်မှုတွေချမှာဖြစ်ကြောင်းတနင်္လာနေ့မှာပြောကြားလိုက်ပါတယ်။သမရဘိုင်ဒန်ဟာမကြာခင်မှာပဲသမရအမိန့်ချက်ကိုထုတ်ပြန်တော့မှာဖြစ်ပြီးဒီထဲမှာယူကရိန်းထဲမှာရှိတဲ့ DNA လို့ခေါ်တဲ့ Donetsk နဲ့ပြည်သူသမရနိုင်ငံနဲ့ LNR လို့ခေါ်တဲ့ Luhansk ပြည်သူသမရနိုင်ငံတွေနဲ့ကုန်တယ်ရင်းနဲ့ငွေကြီးအရာရောယင်းနှိမ့်နှံမှုအစ်စ်တွေပါမလုပ်ဖို့ American နိုင်ငံသားတွေကိုတားမြစ်တော့မှာဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အပစ်ခတ်ရက်စဲချိုးဖောက်မှုတွေတိုးလာနေတာအတွက်ကုလသမဂ္ဂအထွေမှုချုပ်ကအထူးစိတ်ပူနေကြောင်းအထွေမှုချုပ်ရဲ့ပြောခွင့်ကစတက်ဖန်ဒူဂျာရစ်ကပြောပါတယ်။အထူးသဖြင့်အရက်ပဲအခြေခံအဆောက်အုံတွေနဲ့ဘေးလွတ်ရာထွက်ပြေးသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေမှုကြောင့်အရက်သားထိခိုက်တေဆုံးမှုတွေရှိနေတယ်ဆိုတဲ့သတင်းတွေအတွက်အထူးစိုးရိမ်တယ်လို့ပြောပါတယ်။တာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်မှာအမျိုးသားတွေပဲဥဆောင်နေပြီးသက်ဆိုင်ရာအဖွဲ့အားလုံးမပါဝင်ပဲလူမျိုးစုတစုကပဲကြီးစိုးနေတယ်လို့အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တောင်ဝက်စ်ရဲ့စနေနေ့ဝေဖန်ပြောဆိုချက်နဲ့ပတ်သက်ပြီးဒါဟာမမှန်ကန်ကြောင်းသူတို့အနေနဲ့လက်မခံကြောင်းတာလီဘန်တွေကတင်းလာနေမှာပြင်းပြင်းထန်ထန်ကာကွယ်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရချိုးဖောက်မှုတွေဆက်ပြီးဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်ကောင်စီအစိုးရဝန်ကြီးတွေရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ထိပ်တန်းအရာရှိအများအပြားကို EU ဥရောပသမဂ္ဂကတနင်္လာနေ့မှာဒဏ်ခတ်အရေးယူမှုအစ်စ်တွေချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်22ဦးရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ပြီးခီးသွွာလာခွင့်ကိုပါပိတ်ပစ်လိုက်တာပါ။ဒါအပြင်မြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOT အပါအဝင်နိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်လုပ်ငန်း၄ခုကိုလည်းကန့်သတ်ချုပ်ချယ်မှုတွေချမှတ်လိုက်ပါတယ်။
ဒေါက်ခင်မျိုးတက်ပါရှင်သတင်းအချင်းချုပ်ကိုပြောပြသွားတာပါအင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီအထိတိုက်ရိုက်တင်ဆက်ခဲ့တာပါကျမတို့ VOA မြန်မာပိုင်းကနေတနေ့ကို2ချိန်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေရမှာအခုလိုမနက်ပိုင်းတစ်ချိန်နဲ့ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်နေပါတယ်VOA မြန်မာပိုင်းရုပ်တံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအထိတင်ဆက်နေပါတယ်ရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါအတန်ဖန်းအင်ဂျင်နီယာကတော့ထိုနီဘူလော့ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ဒဲရစ်စမစ်ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍နားဆင်ကြည့်ရှုနိုင်ပါတယ်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေတွေကနေကင်ဝေးကြပါစေရှင်။ကျမတို့အစီအစဉ်ကိုဝေဖန်ကြံပေးမယ်ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.